อีกวันนั้นก็ได้ถ้าท่านนั้นยังนะเดี๋ยวถึงเดี๋ยวถึงได้ซื้อนี่ติซื้อนี่ใช่กันเดี๋ยวสุดซื้อนี่มีอะไรพี่เพื่อนเนี่ยรู้ไม่ทิ้งให้ไปดีเชิงใช่แต่นี่พี่เพื่อนนายจะจูบฮะใช่ไหมยังละเพื่อนสาวนี่มาเอ้ยจ้ามาอ๋อเข้าใจเลย คนรุ่นหน้ากูนี่แหละที่มีเรื่องกูรอดจำมุชิลาอยู่เองสุดาโยกี้ตีลามาเลยดาราตั้งมุชิเดชาปัจจุบันถ้าเดชาอยากจำอาจารย์ที่ได้ยินมาก็ได้ไปคุยกันดีนะจะเชิงเงินเดียร์เงี้ยเช่นมาอารมณ์งานเนี่ยตอนไหนก็สุดาเลยมันเลยลาบังลูกสาวเนี่ยด้วยมาใจจริงดูยิ่งเนี่ย แต่ที่วิ่งนั่นเลยตัวมันที่ดิสันนับเอาไว้ชี้กันที่ตอนนี้เราจำเสียได้ทุกข์ทั้งหมดเลยนิโรธไม่ได้ดิสันเดียวสักทีลีลาตัวมันที่เจอเลยจ้าบูดาจ้าหน้าได้ดูที่เอาเงินเอาไปเองปีกเรื่องข้ามาเปลี่ยนเลยปรมาทิตย์สารุขเนี่ยชีมันเดียปรมาทิตย์เดียลีบาร์เอง เล็กันสุดเลยอาทิตย์ก็จะประมาณกว่าตาท้าบีสิ่งสิ่งที่ยกสุดเลยถึงกระทั่งประมาณตัวนั้นอาชาคงจะดึงเงี้ยชื่อมีจิตใจอยู่เลยสิ่งสิ่งที่ชุดละนั่นเดียวนั่นคือเจ้ากันหรอยกเดียวบ่ท่าเจ้าสิ่งสิ่งที่ยกประมาณดีบ่พอละองค์ชุ่มันลิงดานิจิฮะ นั่นเองก็ตีอย่างชื่อท่านนี่ใช่ไหมเอริมานั่นหมายหาตีจัดเด็ดตัวตีจริงก็สอนยังดีตัวแต่บ่าวนั่นคือไอ้หนูสมรรถนี่ล่ะสิ่งที่เล็กขันตีมันจัดเด็ดบ่าวตะคุจะมีอะไรที่ตีนี่ล่ะตีจ้าลูกคนอย่างนี้ยุคการ์ตูแต่บ่าวว่าเขาเปลี่ยนตีอย่างนั้นเลยลูกตูเขาเปลี่ยนตรงนู้น ตู้ก็ตู้เตรียมตีหนังอยู่แต่บอกว่าเราตู้หาลูกตัวลงเลยงาบาลูกนี่ก็เลยสุดาเราหากูมาไม่ตีอยู่มีเวลาเรียนตีเอาลูกนั่นกูเจ้าหนี้รู้ว่าไหมที่อยู่ตรงนี้ชิ้นตัวนี้นั่นเดียวค่ะเขาเปลี่ยนหลังมันเนี่ยตีปีนี้เราทำไปแต่พอนั่นเดียวก็ตีอยู่งานเลยลูกยกลูก
ปัจจุบันที่เราอาบอหอยตัดดีตุ้มมาเก่งไม่ทันเลยตัวตัดดีเลยตัวว่าใจง่ายดีไม่ลงไหนยังช่วงไหนงานก็ตีอยู่ในที่ไหนยกลูกเราไม่ลงไหนยกอะไรไม่ยอมนับยองเงี้ยพอเปลี่ยนลูกช้างเราเราลงเองลงไหนไหมงานลูกเราตีตัดเด็ดตัวว่าตุ้มมาไม่ชี้ช้าทีนี้เอาตัวเจ้าเชี่ยวยังมา นั่นอะจูเนี่ยทุบีโยกะกันเนี่ยทุบอะไรอะจูเนี่ยกันคือบ่เนี่ยอะตัวจูเอ้ยแล้วเช้าเนี่ยก็รู้ว่าไงแล้วเช้าเนี่ยสุดาเทแล้วเช้าเนี่ยอะจูบุนี่สิมันนี่เนี่ยกันอะกงบุบีทั้งคนนี่รู้ว่าไงโยกะกันนี่ก็มีอะไรบ้างที่เราเจ้าบ่มากงบุบีปานอะไรชีจูนี่เนี่ยนั่นอะ
ဟဲ့ရှေ့မှာကမူးခဲ့ဂျိုင်းဟဲ့ဘယ်ဘက်ကိုကွင်းသွားညာဘက်ကိုရှောင်သွားနေပြောနေတယ်လို့ပါမယ်ဒါကြောင့်ယုတ်ကတိရဖြစ်နေပြီနံကတိရဖြစ်နေရပါတယ်ဒီထက်ကိုလေးမြလာတဲ့အခါနံကနံကိုတိနေတဲ့အဆင့်ကိုရောက်လာပါလိမ့်မယ်အဲ့ဒီခါမှာနံမီပြင်းတိစရာရောတိတာရောထိနေလို့တာပါမယ်ဒါကြောင့်ယုတ်ရဲ့နံတဘာဝတစ်ခုကအင်မတန်ချမ်းသာပါတယ်ဝိပဿနာရှိနေတဲ့ယောဂီဟာကိုယ်အာရုံထဲမှာယုတ်ရဲ့လုံကွဲပြားအောင်ရှိမှတ်တယ်ဆိုရင်ဒီတဘာဝအထိနားလည်သဘောပေါက်ဖို့လိုပါတယ်ယုတ်ရဲ့နံရင်တဘာဝတစ်ခုကိုဝိပဿနာရှိရတာတစ်ဆင့်ကွဲပြားပြားနားလည်လာပြီဆိုရင်ဝိပဿနာဉာဏ်လေးဟာမိမိရဲ့တဏ္ဍာမှာစပြီးဖြစ်ပေါ်လာပြီလို့ဆိုရမှာပါပဲယုဂူယုံမှန်းသည့်သူ့တဘာဝကိုလည်းနားလည်နံကိုလည်းနံမှန်းသည့်သူ့တဘာဝကိုလည်းနားလည်ပြီဆိုရင်ဝိပဿနာရဲ့ရှုရတဲ့ဉာဏ်ငါးကြီးကိုတစ်ချက်ပြီးတစ်ချက်ဖွင့်နိုင်တဲ့စံပြုတ်တော့တစ်ချောင်းမာစတာကြီးရသွားတယ်လို့ပါပဲဒါကတော့ယောဂီဟာအခုတောင်းရစခီးပေါ်မှာဘယ်လောက်ထိသိရှိမလဲတိခဏနိုင်မလဲဇေဝရိယတန်နိုင်လဲဆိုတာတွေနဲ့တက်ဆိုင်ပါတယ်အရင်နည်းနည်းပြီးရင်တော့အမျက်နည်းနည်းလေးရမှာပေါ့အရင်နည်းကြီးကြီးပြီးရင်တော့အမျက်များများထွက်မှာပေါ့တတ္တဝအနန္တအတွက်တစ္ဆာလေးပေါ့ဇတ်တဲ့အစဉ်တင်ခွင့်ပြုတဲ့အချိန်ကျိုးပန်းဆောင်ရွက်တော်မူသောကဲ့ဘုရားရှင်ရဲ့အလောင်းတော်ကပါရင်ဖြည့်ခဲ့ပုံကိုလှမ်းပြီးငြိမ်အောင်ကြည့်စေချင်ပါလေပြီးခဲ့တဲ့ဘုရားမပြောနဲ့ချင်းလည်းပါရင်ဖြည့်ခဲ့ရတဲ့ကဘာကအရေးအတွက်မင်းလာပြီဘူးဘယ်လုံးကနှုတ်ဆုတ်ပြီးဘေးထွက်သွားခဲ့ဘူးလို့လဲဘယ်ဘုရားရောက်ရောက်ဘယ်သူတွေကနှင်းနေနေစေဘယ်သူတွေကနှိမ့်ဆက်နေစေငါသည်ငါခန္ဓာကိုယ်မချွေမဟုတ်ချစ်သည်ငါသည်ငါကိုယ်ခန္ဓာစိတ်ပိုင်းများကိုမချွေမဟုတ်ချစ်သည်သို့သောငါသည်ထိုရာများဖြင့်တတ္တိမိတ္တဉာဏ်ကိုပို၍ချစ်သည်အဘယ်ရောက်ဆိုသောတတ္တိမိတ္တဉာဏ်ရမှသာသစ္စာလေးပါးကိုသိ၍တတ္တဝအနန္တတို့အားတဏှာမှလွတ်ရာအကျိုးစီးပွားကိုပို၍ထမ်းဆောင်နိုင်ပြီဖြစ်သောကြောင့်တိခဏနေရခြင်းဖြစ်သည်လို့ဘဝတိုင်းဘဝတိုင်းမှာဖျားအလောင်းတို့ဥဒန်းချွေးနေလာကြရာပါရမီခန်းတွေနဲ့950နိဗ္ဗာန်တော်တွေထဲမှာအထင်ရှားရှိနေသေးပါညည်ရွေတက်တဲ့သူဆိုရင်ပါရမီဉာဏ်တစ်ခန်းလောက်ကိုပဲအာယုံဆိုင်ပြီးလေ့လာကြည့်ပါဖျားရှင်ရဲ့မဟာကရုဏာဓာတ်ကြီးဟာသိကြတဲ့မင်းသားဘဝရောက်မှာထပြီးဖြစ်လာတာမဟုတ်ပဲဘဝဘဝကတစားစီတစ်ဖက်စီစုဆောင်းခဲ့ရတာပါလားဆိုတာပေါ်နေပါလိမ့်မယ်သိကြတဲ့မင်းသားဘဝမှာတော့ပြင်းချင်နေတဲ့စုစုကိုဖောက်လိုက်တယ်လို့ပါလားဆိုတာတိလာရတဲ့အခါမျက်ရည်ချိန်ချိန်ကျလာပါလိမ့်မယ်သူကတော့မျက်ရည်ခိုင်နေလို့စကားတတ်တတ်ပြောမယ်ဆိုရင်တော့လည်းမတတ်နိုင်ဘူးပေါ့ပြီးတော့ဒီတရားဟာဘုရားရှင်ကိုယ်တော်တိုင်အပင်မခံအနိဂါခံပြီးမှရှားဖွေတွေ့လာတဲ့တရားလွယ်လွယ်ကူကူပေါ့ပေါ့ဆန်းဆန်းနဲ့ရလာတဲ့တရားမဟုတ်ပါဘူးဘုရားကငါတို့အစဉ်တင်ခုခတ်ကျူးမွေးသွားခဲ့ပြီငါတို့ကရေရွတီတီလေးလေးဆန်းဆန်းရေရွကြီးကြီးနဲ့စားရုံကလေးပဲရှိတော့တာဒါကတော့မှငင်းပယ်ပြီးပြေကက်ကက်လုပ်နေရင်ဘာသာကလေးစုံလို့ပဲအရင်ကြီးဆိုင်ရတာမဆိုင်ချင်ဘူးဆိုရင်ငါတို့တော့တူရီမိုင်မဲတဲ့လူမျိုးရှိမှမဟုတ်တော့ဘူးလို့နှလုံးသွင်းလိုက်ရင်ပဲယောဂီအနေနဲ့ရှေ့ဆက်မဲ့ဖြစ်အတွက်ယုံကြည်မှုတရားတရားကြီးခိုင်မာထက်သန်အားကောင်းသွားမှာစဉ်းစားကြည့်ယုတ်ဆိုတဲ့တဘာဝကိုလည်းမသိနတ်ဆိုတဲ့တဘာဝကိုလည်းမသိအဲ့ဒီတဘာဝအခြေခံတစ်ခုကိုမသိတဲ့အတွက်လည်းသစ္စာတရားများကိုချင်းကပ်သိနေမှမရပဲနဲ့ဘုရားတာဒနာနဲ့ကြုံလာတော့မှငါပဲငါခန္ဓာကိုယ်ပဲငါအရင်ချင်းနေတယ်ငါဆွမ်းဆောင်မှုတွေပဲဆိုတဲ့ငါဇေတ္တကာယဒိဋ္ဌိကြီးနဲ့ လက်ရှိရနေတဲ့ရာခိုင်နှုန်းနဲ့လူ့ဘဝကြီးကိုနှုတ်ဆက်သွားမယ်ဆိုရင်တန်မြာခြင်းမှာဖြစ်စလက်ကမြင့်မြုပ်မျိုးပါသွားတော့မယ်အရေးဟာရည်ရည်စရာကောင်းလာပါလေ။ဒါကြောင့်ဝိပဿနာကိုရှုမှတ်နေမှဖျားကိုအမှန်တကယ်ကြည်နေရာရောက်ပါလေ။ဖျားရဲ့တရားတော်တွေကိုလည်းတန်မှုထားရာရောက်ပါလေ။ဖျားရဲ့သားတော်တန်ဃာတော်တွေကိုလည်းလေးစားရရောက်ပါလေ။ဒီဝိပဿနာရှုခဲ့ကမှယုံဉာဏ်ဓမ္မအခြေခံသဘောဝါတွေကိုယောဂီသိမြင်နိုင်ပါမှာ။အဲဒီတော့ပြန်ကောက်ရင်စိတ်ငြိမ်စိတ်တည်တူဟာနန္တရာယုတ်ကယုတ်တရားဆိုတဲ့သဘောကပေါ်လွင်ပြီပေါ့ဒီနေရာမှာရှိကြရင်ယောဂီအထက်ထက်ကြားလာရမယ်ခန္ဓာ၅ပါးဆိုတဲ့ဘောကလည်းစိတ်တည်တိတ်ယုတ်သေးကိုသွတ်သွင်းရင်းကအတိအကျခေါ်ကြည့်ရအောင်ခန္ဓာ၅ပါးဆိုတာရူပခန္ဓာဝေဒနာခန္ဓာသင်ရဲ့ခန္ဓာသင်္ခါရခန္ဓာဝိညာဉ်ရဲ့ခန္ဓာတို့ပါပဲအကျောင်းမြင်ဘူးလူသားရှိသူတွေကတော့ဒါတွေကိုကြောပြီးသွားနိုင်ပါတယ်ဒါမှမဟုတ်နာဟုထမ်းလန်လို့နှလုံးသွင်းမယ်ဆိုရင်လည်းပူကောင်းပါတယ်ရူပခန္ဓာကတော့ဖောက်ပြန်တတ်သောသဘောစုဖြစ်ပြမှုပါပဲဝိညာဉ်ရဲ့ခန္ဓာကတော့ခံစားတတ်သောသဘောစုဖြစ်ပြမှုပါပဲသင်ရဲ့ခန္ဓာကတော့မှတ်သားတတ်သောသဘောစုဖြစ်ပြမှုပါသင်္ခါရခန္ဓာကတော့ပြုရင်စိတ်ဆိုတတ်သောသဘောစုဖြစ်ပြမှုပါဝိညာဉ်ရဲ့ခန္ဓာကတော့တည်မြင်တတ်သောသဘောစုဖြစ်ပြမှုပါအဲဒီတော့ဖောက်ပြန်ခံစားမှတ်သားပြုပြီးသိဝင်ငါအိမ်ခန္ဓာမှန်းလို့ရင်္ဂါလေးနဲ့တွဲမှိုင်းရင်ပိုပြီးလွယ်သွားပါလေဒီထဲမှာရူပခန္ဓာဆိုတဲ့ဖောက်ပြန်တတ်တဲ့သဘောအဆုကတော့ခုနစိတ်စိတ်တည်းယုတ်ကြည်လေးကယုတ်ကြည်အောင်ဆူလူတာပါဝိညာဉ်နဲ့ခန္ဓာဆိုတဲ့တည်မြင်တတ်တဲ့သဘောဆိုတာတော့ခုနကစိတ်စိတ်တည်းယုတ်တည်တဲ့ကစိတ်ဆိုတဲ့တရားတစ်ခုပါကျန်သုံးဖြစ်တဲ့ဝိညာဉ်နဲ့ခန္ဓာသင်ရဲ့ခန္ဓာသင်္ခါရခန္ဓာတွေဟာစိတ်စိတ်တည်းယုတ်တဲ့ကစိတ်တည်းတရား၃ခုပါအဲ့ဒီနေရာမှာဝိညာဉ်ခန္ဓာနဲ့တင်ညခန္ဓာတစ်ခုကိုဖယ်ပြီးတင်ခါရခန္ဓာအုပ်စုထဲမှာစေတသိက်တရားကအခု50ရှိပါတယ်ဒါကအဘိဓမ္မာအလူပါအဲ့ဒီတော့စိတ်စေတသိက်ယုတ်တည်ပြီးရင်ခန္ဓာ5ပါးပါပဲခန္ဓာ5ပါးကိုကြည့်ရင်ယုတ်ခန္ဓာတစ်ပါးနဲ့နာမ်ခန္ဓာ၄ပါးကိုသိရပါမယ်ဒါကိုချုပ်နိုင်ရင်ယုံဉာဏ်တစ်ပါးပဲသိရပါလိမ့်မယ်ဒါကြောင့်ရှေ့မှာပြိဉ္ဏတုံးကခန္ဓာ၅ပါးယုံဉာဏ်တစ်ပါးတို့ကိုဖယားအားထူဆန်းပါ၏လို့ဆူထားခဲ့တာလေဒီမှာတစ်ဆက်ထဲနောက်တစ်ခုထပ်ထည့်လို့ရတာကတတိပဋ္ဌာန်၄ပါးတရားပါပဲအခုဝိပဿနာရှုနေရဆိုတာကလည်းတတိပဋ္ဌာန်၄ပါးတရားကိုရှုမှတ်နေတာပဲမဟုတ်လားအဲ့ဒီတတိပဋ္ဌာန်၄ပါးဆိုတာကယုတ်ကောင်းစုကိုရှင်းမပွားများလည်လာခြင်းဆိုတဲ့ကာယဉ္စပဒနာတတိပဋ္ဌာန်ခံစားမှုပေါင်းစုကိုရှင်းမပွားများခြင်းလည်လာခြင်းဆိုတဲ့ဝေဒနာဉ္စပဒနာတတိပဋ္ဌာန်သီတံပေါင်းစုကိုရှင်းမပွားများခြင်းလည်လာခြင်းဆိုတဲ့စိတ်တဉ္စပဒနာတတိပဋ္ဌာန်သဘောပေါင်းစုကိုရှင်းမပွားများခြင်းလည်လာခြင်းဆိုတဲ့ဓမ္မနုပဿနာတတိပဋ္ဌာန်လို့ဖြစ်ပါတယ်အဲ့ဒီထဲကကာယနုပဿနာဟာယုတ်ကိုရှုပါတယ်ခန္ဓာ၅ပါးကရူပခန္ဓာကိုသုံးသပ်ရှုနေတာပေါ့ဝေဒနာနုပဿနာကတော့ခံစားမှုကိုရှုပါတယ်ခန္ဓာ၅ပါးကဝေဒနာခန္ဓာကိုသုံးသပ်ရှုနေပါတယ် စိတ်ဓာတ်ဝိပဿနာကတော့တိမှုကိုရှုပါတယ်ခန္ဓာ၅ပါးတည်းကဝိညာဉ်နဲ့ခန္ဓာကိုသုံးသပ်ရှုနေပါတယ်ဓမ္မဝိပဿနာကတော့သဘောပေါင်းစုကိုရှုပါတယ်ခန္ဓာ၅ပါးတည်းကသင်္ခါရခန္ဓာနဲ့သင်္ခါရခန္ဓာကိုရှုပါတယ်အဲ့ဒီတော့တိပ္ပံ၄ပါးကရှုမှတ်တယ်လေခန္ဓာ၅ပါးကအရှိခံရတဲ့ပစ္စည်းတိလာရမှာကယုံနဲ့မပါကျင်ညက်လာမှာကစိတ်စိတ်တိတ်ရုပ်ဆိုတဲ့တင်္ကထပရမတ်တရားစုပါဒါဆိုရင်အာတင်္ကထပရမတ်ဖြစ်တဲ့နိဗ္ဗာန်ကိုတစ်ချိန်ချိန်မှာအာယုန်ပြုနိုင်လာမှာပါပရမတ်တရား၄ပါးရင်ခန္ဓာ၅ပါးရင်တိပ္ပံတရား၄ပါးကအခေါ်ဝယ်ပွဲပင်မဲ့နောက်ွယ်တော်တွေကဆက်ဆက်တူညီမှုရှိနေပါတယ်။ဘုရားရှင်ဟာတတ္တိမိတ္တဉာဏ်တော်ကြီးနဲ့တတ္တဝအနန္တနားလည်ရလေအောင်။ဟိုနေရာအခေါ်ဝယ်တစ်မျိုးပုံစံတစ်မျိုးဒီနေရာအခေါ်ဝယ်တစ်မျိုးပုံစံတစ်မျိုးနဲ့ပြောဟောခဲ့လို့ပြဉ္ညာအခေါ်တွေကွဲပင်မဲ့သဘောကတော့အတူတူပဲလို့ဆိုရမှာပါပဲ။ဘုရားရှင်မိမာခဲ့တာကိုပဲကြည့်။နောက်ဆုံးတော့ယုံနဲ့ဓမ္မဆိုတာကလည်းအခေါ်ပါဘူး။တကယ်တကယ်မှာတော့ဖြစ်မှုသဘောနဲ့ပြည့်မှုသဘောပဲရှိပါလေ။အဖြစ်မရှိရင်အပြည့်လည်းမရှိတော့ဘူးပေါ့။ဖြစ်မှုဆိုတဲ့အကြောင်းချုပ်ကတော့ပြည့်မှုဆိုတဲ့အကျိုးဘယ်မှာလာနိုင်မှာတော့မလဲ။ဖြစ်မှုရဲ့အတွင်းသဘောမှာကူကပြည့်မှုကကင်းအောင်လိုက်ပါလာခဲ့ပြီသားဒါကြောင့်တဖန်ပြန်မဖြစ်ချင်းရင်ချမ်းသာမှုသိတယ်ဘုရားရှင်ကဖွင့်ဆိုသွားခဲ့တာပါဖြစ်နေတဲ့များပြည့်ရမှာမို့အဖြစ်တရားဟာစင်ရဲ့ခြင်းကိုယူဆောင်လာပါလေဒီတော့အဖြစ်မရှိခြင်းဒီစင်ရဲ့ခြင်းမရှိရာအဆုံးစွန်ပါပဲဆိုတာဘုရားရှင်ကရှာဖွေတွေ့ရှိသူ့ဘောဟောပြောသားနေပါလေ။ဒါကြောင့်ဝိပဿနာရှုတဲ့အခါမှာဖြစ်ချင်းရဲ့တဘောကိုပေါ်လျောင်းအရင်ဆက်ရှုရပါလေ။ဖြစ်ချင်းကိုအရင်နားလည်မှလည်းဖြစ်ချင်းနဲ့အတူပါလာတဲ့အပြည့်ရဲ့တဘောကိုမြင်ကတဖြည်းဖြည်းနဲ့မြင်လာပါလိမ့်မယ်။အဲဒီအခါဖြစ်အောင်လုပ်ခဲ့တဲ့အကြောင်းတွေရောဖြစ်ပြီးပြတ်တက်တဲ့တဘောကိုမြင်နဲ့မသိမြင်ခဲ့တဲ့အတွက်နောက်ထပ်ဖြစ်အောင်လုပ်နေတဲ့အကြောင်းတွေကိုရောပရိစ္ဆေသုံးပါးဒီသနာတော်ကြီးနဲ့လေဘုရားရှင်ကဟောပြသွားခဲ့ပါသေးတယ်။အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံနာမရူပံပစ္စယသလယရဏံသလယရဏပစ္စယဖတ္တောကတပစ္စယဝိရဏံဝိရဏပစ္စယတဏံတဏပစ္စယဥပါဒါနံဥပါဒနာပစ္စယဘဝဘဝပစ္စယဇာတိဇာတိပစ္စယဇရာမရဏဒုက္ခပရိဒေဝဒုက္ခဒေါမနတုပါယတံသမုန်တိဒါမူဘုရားရှင်ဘုရားကြီးကပရိယတိမကျွမ်းကျင်ရတဲ့ဒေသာဓမ္မတွေကိုနားလည်လွယ်ရအောင်ပရိစ္ဆသမုပ္ပါဒ်စဝိုင်းဒေသနာလိုရုပ်ပုံကားချက်ကြီးကိုတီထွင်သုံးဖြူပြီးရှင်းလင်းပြသွားခဲ့တာဘလောင်းကျူးညာလိုက်ပါတယ်ဆရာတော်ကြီးကိုမမိလိုက်တဲ့နောက်မျိုးဆက်တွေတောင်ဘုဂုတ်ပြဆန်းနေနဲ့ပရိစ္ဆသမုပ္ပါဒ်စဝိုင်းဒေသနာကိုရှင်းပြပေးခဲ့တဲ့ဓမ္မကတိကဆရာတော်လူပုဂ္ဂိုလ်ရဲ့ကျေးဇူးတွေကြောင့်ကြောင့်ဆရာတော်ကြီးရဲ့အစံတော်တွေထားခဲ့ရာကက်ဆက်တိတ်ခွေတွေကတစ်ဖြင့် နာခွင့်ရရလို့ဒီကြောင့်တံခါးဉာဏ်ဉာဏ်တန်လာကြပြီးဝိပဿနာတရားတွေကိုအားထုတ်ဖြစ်လာကြတာဟာအင်မတန်မှနှစ်ထောင်အားရဖြစ်เสียရမယ်ဒီမြင်မင်းတွေကငိုဆရာတော်ကြီးညီရင်လေဘလောက်များဓမ္မပီတိဖြစ်ရှာမယ်လို့စဉ်းစားမိပါလေ။အဲဒီတော့ငိုဆရာတော်ဆရာကြီးကပရိစ္ဆာသုံးပါးဒေသနာအစဉ်ရတတ္တဝါတွေဟာမသိမှုဆိုတဲ့အဝိဇ္ဇာကြောင့်တင်္ခါရဆိုတဲ့ကာယကံဝစီကံမနောကံတွေလွတ်ဖြစ်မိရတာအခုလက်ရှိခန္ဓာ၅ပါးရလာကြပြီ။ဉာဏ်ဉာဏ်ယုတ်တဏှာယတနာဖတ္တဝိဒနာဆိုတာလေအခေါ်သာကွဲတယ်တုတ်တန်ဒီတနာယခန္ဓာ၅ပါးပါပဲဟောပြီးပြောခဲ့ပါမယ်မောဟဗိညာဏတွေကတော့ဒီနေရာမှာဒီလောက်ပြောရင်နားလည်လို့လောက်ပါဘူးဒီတင်နန်းကိုမတက်ဘူးသူတွေတဲ့တိကျပြောရမယ်ဆိုရင်ဝိညာဉ်ဆိုတာကဝိညာဉ်နဲ့ခန္ဓာကိုကြီးရတာပါပဲဖတ္တဆိုတာကသင်္ခါရခန္ဓာကိုကြီးရပါလေ။ဝေဒနာကတော့ဝေဒနာခန္ဓာကိုကြီးရပါလေ။ဉာဏ်ရုပ်ရှင်မှာပါတဲ့ဉာဏ်ကတင်ရခန္ဓာပါဝင်ဉာဏ်ခန္ဓာ၄ပါးကိုကြီးရပါလေ။ဉာဏ်ရုပ်ရှင်မှာပါတဲ့ရုပ်နဲ့တက်လာရဏတွေကတော့ရူပခန္ဓာကိုကြီးရပါလေ။ဆရာတော်ကြီးကတိခွေတိုင်းမှာဟောပါလေ။တုတ်တန်ဤမှုတို့ကဖြန့်ပြထားတာ။အဘိဓမ္မာနည်းအရခန္ဓာ၅ပါးယုံနဲ့၅ပါးပါပဲ။ဘုရားရှင်ရဲ့တသီညိတဉာဏ်တော်ကြီးဟာစိတ်ကလေးတစ်လုံးရဲ့ဖြစ်စဉ်မူတော်မှာသရောပဝင်တိအပိုင်းမင်းစိတ်စိတ်ခွဲပြနိုင်တာမှုတသီညိတဉာဏ်တော်ကြီးဟာကြီးညိုကြကောင်းလာပါလေ။ခြုံလိုက်ရင်ဤဘောဓမောဆိုတဲ့တခုတည်းသောနောက်ဆုံးတရားမရောက်မီတိဓမ္မခန္ဓာကောင်းဖြစ်တောင်းနေတာမျိုးဟောသွားပြတာကိုပဲကြည့်ရင်တသီညိကဉာဏ်တော်ကြီးရဲ့ကြီးကျယ်ခမ်းနားမှုကပေါ်လွင်လို့ပြပါလေ။အဲဒီတော့ဘုရားရှင်တော်ဖျားကြီးရဲ့ပရိစ္ဆာသမုပ္ပါဒ်စဝိုင်းဒေသနာတွေကနမတ်နှစ်အကွက်မှာပါတဲ့ပစ္စုပန်အကြောင်းချင်းရငါးပါးဆိုတဲ့ဝိညာဉ်၊နာယုတ်၊တဏှာယနာ၊ဖတ္တ၊ဝေဒနာဆိုတာခန္ဓာ၅ပါးကိုခေါ်တာပါပဲ။သစ္စာနဲ့ဖက်လိုက်တော့ဒုက္ခသစ္စာကခန္ဓာ၅ပါးယက်နေသည်မြတ်ယောဂီရဲ့ဝိပဿနာရှုခွက်ထဲမှာခန္ဓာ၅ပါးတွေကတစ်ခုချင်းရှားနေသည်မြတ်တကယ်တော့လေခန္ဓာ၅ပါးစလုံးကသဟသာတ္တကတကယ်နဲ့ပေါ်ပြီးတကယ်နဲ့ချုပ်နေတာပါယောဂီဟာဒုက္ခသစ္စာနေကပြင်းလို့ပြီးပါလားဆိုတာကိုယ့်ကိုယ်ကိုသိမြင်ထားမှုအရေးကြီးလာပါလေဝိညာဉ်ဘက်ကတစ်ခုခံစားလာရရင်လေဒုက္ခသစ္စာပါပဲ။ဝိညာဉ်ဘက်ကတစ်ခုခုသိနေရရင်လေဒုက္ခသစ္စာပါပဲ။သင်္ခါရဘက်ကတစ်မျိုးပြီးတစ်မျိုးဆီဆော်နေရင်လေဒုက္ခသစ္စာပါပဲ။ရုပ်ဘက်ကတစ်ခုမဟုတ်တစ်ခုဖောက်ပြန်နေရင်လေဒုက္ခသစ္စာပါပဲ။ပညာဘက်ကတစ်ခုခုမှတ်သားနေရင်လေဒုက္ခသစ္စာပါပဲ။ဩနာဟာဒုက္ခသစ္စာခန္ဓာကြီးကိုယာထားပါလားလို့ဘယ်သူမှလာပြောတာမဟုတ်ခင်နဲ့ယောဂီကိုယ်တိုင်တည်လာတဲ့တနည်းဟာယောဂီရဲ့တန်တန်သောဥပဒနာဉာဏ်ကိုအတော်တန်မြင်မှလာပြီဆိုတာယောဂီကိုယ်တိုင်တည်မြင်လာပါလိမ့်မယ်။အဲဒီလိုသစ္စာစိုက်တဲ့အတ္တိကျိုးစားရှုမှနှလုံးသွင်းတက်လီမှယောဂီရဲ့ဥပဒနာရှိဖြစ်ရာလျှင်မြန်တက်လာမယ်ဆိုတာကိုမြင်ယုံနေမိပါလိမ့်မယ်။